Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရဲ့2015ခုနှစ်မေလ9ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါ Saudi Arabia နိုင်ငံကိုရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး John Kerry ကဒီကနေ့ Yemen သမ္မတနဲ့အပြုသဘောဆောင်တဲ့အတွေ့အဆုံဆွေးနွေးမှုတွေကိုပြုလုပ်ခဲ့တယ်လို့ပြောပါတယ်လူကုန်ကူးသူတွေနဲ့ဆက်နွယ်နေတယ်လို့တန်တရားရှိတဲ့ထိုင်းရဲ90ကျော်ကိုအရေးယူခဲ့တယ်လို့ထိုင်းရဲချုပ်ကကြက်တပရင်းနေမှာဒီကနေ့မှာပဲပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွေ
ကောင်းပါပြီရှင်အခုညနေခင်းမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာကတော့ခုနပြောသွားသလိုပဲအိနီချင်းထိုင်းနိုင်ငံရဲ့လူကုန်ကူးမှုနဲ့ဆက်ဆက်နေတဲ့ဒီထိုင်းရဲတပ်ဖွဲ့ဝင်တွေကိုအရေးယူဆောင်ရွက်တဲ့အခြေအနေကိုနားဆင်ကြရမှာရှိပြီးတော့အဲ့ဒီနောက်မှာတော့တခါကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေနှစ်ရက်ဆက်တိုက်ဖြစ်နေပြီးတော့ဒီနေ့ဆိုရင်အစိုးရဘက်ကလေကြောင်းကပါပစ်ကူပေးလာတယ်လို့ကချင်တပ်ဖွဲ့ဘက်ကပြောပါဗျ။တိ
ုက်ပွဲဖြစ်တာကမနေ့ကနေ့လေတမိုင်းလောက်ကနေစဖြစ်တယ်နေ့မစဲလို့ဖြစ်မှပြန်နေပါတယ်ဒီတော့ဒီနေ့
ဟုတ်နိုင်ကျော်လာကလည်း KIO ရဲ့ပြပခညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ရဲ့ပြောပြချက်ကိုလည်းနားဆင်ကြရမှာပါအဲ့ဒီနောက်မှာတော့အပြစ်ရဆဲရေးဆွေးနွေးနေတဲ့ဝပီပန်ဆန်းတွေကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေရဲ့ညီလာခံအကြောင်းကိုလည်းနားဆင်ကြရပါမယ်ရှင်ဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါမယ်ရှင်
Saudi Arabia ဦးဆောင်တဲ့ Yemen ကဝေဟင်စစ်စင်ရေးတွေခਿੱတရန်နာဖို့ပန်ကြားမဲ့ဆွေးနွေးပွဲအတွက် Saudi Arabia နိုင်ငံကိုရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး John Kerry ဟာဒီကနေ့ Yemen သမ္မတ Abdul Rabu Mansour Hadi နဲ့အပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။ Yemen သမ္မတဟာ Houthi သဘုံတွေမြို့တော်ဆာနာကနေတောင်ပိုင်းကသူ့နေထိုင်ရာနေရာကိုချီတက်လာတာမို့ March လကုန်လောက်က Saudi Arabia နိုင်ငံကိုထွက်ပြေးခဲ့ရတာပါ။သဘုံတွေကိုSaudi စစ်လေယာဉ်တွေကဝင်ဟင်ကနေတိုက်ခိုက်ပေးနေတာမို့ယေမင်ဒေသခံတွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့တခြားလိုအပ်တဲ့အထောက်ပံ့ပစ္စည်းတွေပေးဝေဖို့ရာအခက်အခဲတွေဖြစ်စေတယ်လို့ကယ်ဆယ်ကူညီအဖွဲ့တွေကပြောပါတယ်။ဒါကြောင့်လေကြောင်းဆက်ဆင်ရေးတွေခਿੱတရန်နာထားဖို့မနေ့ကဝန်ကြီးကယ်ရီကပြောကြားခဲ့တာပါ။သက်ဆိုင်တဲ့အဖွဲ့အားလုံးလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလိုက်နာဖို့လိုအပ်တဲ့အပြင်အရက်သားတွေကိုမထိခိုက်စေဖို့အတွက်သတိထားလှုပ်ဆောင်ကြရမှာဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာအထောက်အကူပစ္စည်းတွေပေးဝေနိုင်အောင်လည်းလှုပ်ဆောင်ပေးကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာဒီကနေ့ Saudi Arabia နိုင်ငံခြားရေးဝန်ကြီးအသက် Abdul El Jubian နဲ့တွေ့ဆုံခဲ့ပြီးဘရင်ဆယ်မန်နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။
IS Islamist စစ်သွေးကြအဖွဲ့ဝင်လို့ဆွဆွဲခံရသူအမေရိကန်နိုင်ငံသားတဦးရဲ့နောက်ထပ်ချင်းချောက်မှုထွက်ပေါ်လာတာကြောင့်အမေရိကန်ထောက်လှမ်းရေးအရာရှိတွေအတွက်သတိထားစရာဖြစ်လာရပါတယ်။ Abu Ibrahim El Amariki ဆိုသူကဒီချင်းချောက်မှုကို Just Paid It ဆိုတဲ့ blog စာမျက်နှာမှာရေးထားပြီး Texas ပြည်နယ် Garland မြို့မှာတနင်္ဂနွေနေ့တုန်းကဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာအစာပဲရှိသေးတယ်လို့ရေးထားပါတယ်။ဒီတိုက်ခိုက်မှုဟာအမေရိကန်လွတ်လပ်ရေးကာကွယ်ရေးအဖွဲ့ AFDI ကိုပူးတွဲထီထောင်သူပမ်ဂယ်လာကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့အာမက်ဂီရီကရေးထားတာပါ။တိုက်ခိုက်မှုလုပ်ရတဲ့နေရာဟာ AFDI အဖွဲ့ကတမန်တော်မိုဟာမက်နဲ့ပတ်သက်ပြီးကာတွန်းပြိုင်ပွဲကျင်းပဖို့အစည်းအဝေးတစ်ခုကျင်းပနေတဲ့နေရာလည်းဖြစ်ပါတယ်။ဂါလန်မှာလုံခြုံရေးအဆောင်ကိုတိုက်ခိုက်ခဲ့သူနှစ်ဦးဟာ Elton Simpson နဲ့နာဒာစူပီတို့ဖြစ်ကြပြီးရဲတပ်ဖွဲ့ကပြန်လည်ပစ်ခတ်ချိန်မှာနှစ်ဦးစလုံးသေဆုံးသွားခဲ့ပါတယ်။ပြည်နယ်15ခုမှာဒါဇင်နဲ့ချီတဲ့သူတို့ရဲ့တိုက်ခိုက်ရေးတမားတွေကိုဖြန့်ကျက်ချလာပြီးဘယ်နေရာကိုမဆိုအချိန်မီတိုက်ခိုက်သွားမယ်လို့အာမက်ကီရီရဲ့စာမျက်နှာမှာရေးသားထားပါတယ
်။ IS Islamic စစ်သွေးကြော်တွေဟာအီရတ်နိုင်ငံရဲ့အကြီးဆုံးရေနံချက်စေယုံကြီးတစ်ခုဖြစ်တဲ့မူဆိုးကဘေးကြီးရေနံချက်စေယုံကိုဝင်ရောက်စီးနှင်နိုင်ခဲ့တယ်လို့ American Pentagon စစ်ဌာနချုပ်ကပြောပါရယ် IS စစ်သွေးကြော်တွေဟာရေနံချက်စေယုံရဲ့တချို့အစိတ်ပိုင်းတွေကိုထိန်းချုပ်ထားကြောင်း Pentagon ပြောခွင့်ရဗိုလ်မှူးကြီး Steve Foreign ကမနေ့ကပြောကြားခဲ့တာပါဒီရေနံချက်စေယုံကိုအားလုံးပြန်ပြီးထိန်းချုပ်နိုင်ဖို့အတွက်အတော့ကိုတိုက်ယူရမယ်လို့လည်းပြောပါရယ်ဒီရေနံချက်စေယုံဟာမဟာဗျူဟာအရအရေးပါတဲ့မူဆိုးမြို့နာ ားမှာရှိနေပြီးဒီရေနံချက်ဆက်ရုံကိုထိန်းချုပ်နိုင်သူဟာမူဆိုးကိုထိန်းချုပ်နိုင်မှာဖြစ်ပါတယ်။ဒီရေနံချက်ဆက်ရုံကိုပြန်ပြီးမထိန်းချုပ်နိုင်ရင်မူဆိုးကို IS စစ်သွေးကြော်တွေလက်ကနေပြန်ရဖို့အတွက်မဖြစ်နိုင်ဘူးလို့လည်းဘုံမူကြီးဝါရင်ကပြောပါတယ်။ပြီးခဲ့တဲ့နှစ် IS စစ်သွေးကြော်တွေထိန်းချုပ်ခဲ့ခြင်းကဆက်ပြီးဒီရေနံချက်ဆက်ရုံကရေနံမထုတ်နိုင်ခဲ့တာဖြစ်ပါတယ်။
ဗီဒီနိုင်ငံပါလီမန်ရွေးကောက်ပွဲဒီကနေ့စတင်တော့မှာပါ ကြိုတင်ခန့်မှန်းချက်စစ်တမ်းတွေအရပါတီနှစ်ခုအကြားရလဒ်ဟာညီမျှနေတာမို့ဘယ်သူအနိုင်ရမယ်မှန်ခန့်မှန်းရခက်နေပါတယ်။ဗိုလ်တွင်းမှာကောက်ခံရရှိတဲ့နိုင်ငံလုံးဆိုင်ရာစစ်တမ်းရဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ Conservative Party က33ရာခိုင်နှုန်းရရှိတာပြီးအဓိကအတိုက်ခံပါတီဖြစ်တဲ့ Edward Miliband ရဲ့ Labour Party ကတော့32ရာခိုင်နှုန်းရရှိထားပါတယ်။ရွေးကောက်ပွဲရလဒ်ဟာဗီဒီရဲ့အဓိကပါတီနှစ်ခုကျန်ပါတီငယ်တွေနဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့ဖြစ်လာနိုင်ပြီးပါလီမန်ရဲ့နေရာ650ကိုမျှဝေယူမဲ့သဘောဖြစ်လာနိုင်တယ်လို့လူထုစစ်တမ်းတွေကဆိုပါတယ်။လေလာဆန်းစစ်သူတွေကတော့အခုကျင်းပနေတဲ့ဗီတင်ရွေးကောက်ပွဲဟာခံမှန်းရအခက်ဆုံးရွေးကောက်ပွဲဖြစ်တယ်လို့ပြောပါတယ်။လက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့သူသာပြန်ရွေးခံရမယ်ဆိုရင်နိုင်ငံပေါင်း28နိုင်ငံပါတဲ့ဥရောပသက်မကတဲမှာဗီတင်ဆက်နေတဲ့မနေတဲ့ဆိုတဲ့ကိစ္စကိုလူထုစံတာခံယူပွဲလှုပ်သွားမယ်လို့မဲဆွယ်ပွဲမှာကတိပေးထားပါတယ်။စကော့တလန်ကိုဗီတင်ကနေခွဲထွက်ခွင့်ပေးမှာလားဆိုတာကတော့အဓိကအကြောင်းအရာဖြစ်ဆက်ရှိနေသေးပါ။ခွဲထွက်ရေးကိစ္စမနေ့တုန်းကလူထုစံတာခံယူရမှာစကော့တလန်နေရှုံးနေကြရပါတယ်။ဒီနေ့ရွေးကောက်ပွဲမှာစကော့တလန်အမျိုးသားပါတီSNP ကပါလီမန်ထဲတတိယအင်အားအကြီးဆုံးအုပ်စုဖြစ်လာနိုင်ပြီးလေဘာပါတီနဲ့ညွန်ပေါင်းအစိုးရဖွဲ့လာနိုင်ပါတယ
်။ VOA အခန်းအတန်းညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လူကုန်ကူးသူတွေနဲ့ဆက်နွယ်နေတယ်လို့တန်လျာရှိတဲ့ထိုင်းရဲ90ကျော်ကိုအရေးယူခဲ့တယ်လို့ထိုင်းရဲချုပ်ကကြေတပရင်းနေမှာပြောကြားလိုက်ပါတယ်။ဒါဟာထိုင်းနဲ့မလေးရှားနယ်စပ်ဒေသမှာလူကုန်ကူးသူတွေရဲ့စခန်းတွေရှိနေတာတွေ့ခဲ့တဲ့နောက်ပိုင်းထိုင်းဝန်ကြီးချုပ်ကအမိန့်ထုတ်ပြန်ခဲ့တဲ့နောက်အခုလိုအရေးယူမှုတွေကိုလှုပ်လာတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာထိုင်းတိုင်ပိုင်းဆုံခလခရိုင်နယ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလာရောက်ကြသည်လို့ယုံကြည်ရသူ32ဦးရဲ့ရုပ်လောင်းတွေကိုတွေ့ခဲ့ပြီးတချို့လောင်းတွေကိုတောင်းတဲ့ထက်ကလူကုန်ကူးသူတွေရဲ့စခန်းဝင်းတွေထဲမှာတွေ့ခဲ့ရတာဖြစ်ပါတယ်။ဒီဒေသကတာဝန်ခံတပ်မှုတွေကဒီကိစ္စအတွက်တာဝန်ရှိတဲ့သူဘယ်သူဆိုတာကိုသိရှိတဲ့အတွက်ဒီတာဝန်ရှိသူရဲရဲရှိ90ကျော်ကိုအရေးယူရွှေ့ပြောင်းမှုတွေလုပ်ခဲ့တယ်လို့ထိုင်းရဲချုပ်ရဲတပ်ဖွဲ့အကြီးအကဲရဲချုပ်ဆုံချုပ်ပုံပန်မောင်ကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်ဒီပြဿနာကိုဖြေရှင်းဖို့အတွက်အရင်ကတည်တည်ချာချာကြိုးပမ်းလှုပ်ဆောင်မှုမရှိခဲ့ဘူးလို့လည်းပြောပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝါချာကထိုင်းနိုင်ငံတွင်လူကုန်ကူးသူတွေရဲ့စခန်းတွေကိုဆယ်ရက်အတွင်းမှာပဲပြီးရှင်းလင်းဖို့အမိန့်ထုတ်ပြန်ခဲ့တယ်လို့ဒီပြဿနာဟာပြည်ပကရောက်လာတာမို့ထိုင်းနိုင်ငံကိုအပြစ်မတင်တဲ့အကြောင်းနဲ့လူကုန်ကူးသူတွေဟာထိုင်းနိုင်ငံကိုတဆင့်ကန်နိုင်ငံဖြစ်တုံးချနေတာမို့ဒီပြဿနာရဲ့အရင်းခံကိုရှင်းရမှာဖြစ်ကြောင်းပြောပါတယ်။ဒေသတွင်းမှာလူကုန်ကူးမှုပြဿနာဆူဆူဝါးဝါးဖြစ်ပေါ်နေတာနှစ်ပေါင်းများစွာကြာနေပြီဖြစ်ပြီးကုလသမဂ္ဂကလည်းဒေတာရင်တရားမှုလူကုန်ကူးမှုတွေပပြအောင်လှုပ်ဆောင်မှုတောင်းဆိုခဲ့တာပ
ါ။မန္တလေးမြို့ကတောင်သမန်အင်းထဲမှာငားတွေအများအပြားတည်တဲ့အထိအင်းရည်ညဉ့်ညံတာဟာစစ်ရုံတွေကဆွန့်ပစ်ပစ္စည်းတွေကနေဖြစ်လာတာကြောင့်လို့ဆိုပြီးတောင်သမန်အင်းအနီးစံမှုဆောင်မှာရှိတဲ့စစ်ရုံတချို့ကိုတရားစွဲဖို့မန္တလေးမြို့တော်စီပင်သားရဲကော်မတီကပြင်ဆင်နေပါတယ်။ဒါဟာလှုပ်ဆောင်တဲ့ကိစ္စတစ်ခုဖြစ်ပေမဲ့တကယ်တမ်းတောင်သမန်အင်းမပြည့်စည်အောင်ထိန်းသိမ်းပြုပြင်ဖို့မှာအခြားလက်တွေ့ကြတဲ့လှုပ်ဆောင်ရာတွေအများပြားလှုပ်ဖို့လိုအပ်နေတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တချို့ကထောက်ပြနေကြပါတယ်။အင်းထဲကငားနဲ့ရေသရဝါမျိုးနွယ်တွေမပြည့်စည်ရအောင်ရေစိုးတွေကိုစနစ်တကျဖောက်ချတာမျိုးညဉ့်ညံတဲ့အမှိုက်တရက်တွေကိုပုံမှန်ရှင်းလင်းတာတွေလှုပ်ဖို့လိုအပ်တယ်လို့ပညာရှင်တွေရဲ့အကြံပြုချက်တွေနဲ့စနစ်တကျလှုပ်ဆောင်ဖို့လိုအပ်တယ်လို့မန္တလေးမြို့စိမ့်အောင်စုအဖွဲ့ကပြောပါတယ်။ဒါအပြင်လူလူရဲ့တည်နာလည်မှုပူးပေါင်းဆောင်ရွက်မှုတွေရှိမှလည်းတောင်သမန်အင်းရဲ့ပတ်ဝန်းကျင်မပြည့်စည်အောင်ထိန်းသိမ်းနိုင်မှာဖြစ်တယ်လို့ထောက်ပြနေတာပါ။ပြည်တွင်းပြည်ပခီးသွားတွေအလားများတဲ့တောင်သမန်အင်းအနီးမှာစစ်ရုံတွေဟာစေယုံအတွက်ဆွန့်ပြစ်ပစ္စည်းတွေကိုစနစ်ကျဆွန့်ပြင်ခြင်းမရှိတာကြောင့်ငားမျိုးနွယ်တွေတေးကြေးပျက်စီးတဲ့အထိဖြစ်ရတယ်ဆိုပြီးစေယုံလုပ်ငန်းတွေရပ်ဖို့စီပင်သားရေးကော်မတီကတားမိခဲ့ပြီးတဲ့နောက်အခုလိုတရားစွဲဆိုဖို့ပြင်ဆင်နေတာပါ
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုဟာဗုဒ္ဓဘူးနေမှာအစိုးရတဲ့အဖွဲ့ကိုဖွဲ့လိုက်နိုင်ပြီဖြစ်ပါတယ်။ဗုဒ္ဓဘူးညတကောင်ရံတတ်မှတ်ချိန်မတိုင်ခင်ကလေးမှာပဲ Jewish Home လက်ရာစွမ်းပါတီနဲ့ညှိနှိုင်းမှုတွေအဆင်ပြေသွားခဲ့တာပါ။ညှိနှိုင်းမှုကချိန်ကြမယ်ဆိုတာကိုအားလုံးကသိပြီးဖြစ်တယ်လို့တတ်မှတ်ချိန်တိုင်းပြီးသွားတာကိုလည်းဘယ်သူမှအံ့ဩမှမဟုတ်ဘူးလို့ဝန်ကြီးချုပ်နန်တန်ယာဟုကပြောကြားခဲ့ပါတယ်။ဒါအပြင်အချိန်ဟာအရေးပါနေပြီးအစိုးရအဖွဲ့ဖွဲ့နိုင်ခဲ့တာကိုသမ္မတနဲ့ Israel လွှတ်တော်ဥက္ကဋ္ဌကိုအခုပြောကြားမှာဖြစ်တဲ့အပြင် Israel အတွက်ခိုင်မာတည်ငြိမ်တဲ့အစိုးရတဲ့ကိုလာမယ့်သတင်းပတ်ထဲမှာဖွင့်နိုင်ဖို့လိုအပ်ကြောင်းလည်းပြောပါရယ်မစ္စတာနတန်ယာဟူရဲ့လီကုတ်ပါတီဟာလွှတ်တော်အမတ်နေရာ120မှာ61နေရာရတာမို့တနေရာနဲ့ကပ်ပြီးအမတ်အများစုနေရာရသွားတာဖြစ်ပါတယ်လီကုတ်ပါတီဟာလက်ရာပါတီအများစုနဲ့သမယိုးကျအော်သိုဒေါ့ခ်ပါတီတွေပါဝင်တဲ့ညွန်ပေါင်းအစိုးရအဖွဲ့ကိုဦးဆောင်မှာဖြစ်ပါတယ်ဒီအော်သိုဒေါ့ခ်ပါတီတွေထဲမှာပါလက်စတိုင်းတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဆန့်ကျင်တဲ့ Jewish Home Party လည်းပါနေပါတယ်မစ္စတာနန်တန်ယာဟူနဲ့လီကုတ်ပါတီဟာမတ်လဣသရေလလွှတ်တော်ရွေးကောက်ပွဲတွေမှာအနိုင်ရခဲ့တာဖြစ်ပေမဲ့ကက်ဘိနက်အဖွဲ့အတွက်ပါဝင်မဲ့သူတွေနဲ့ပတ်သက်ပြီးတခြားပါတီခေါင်းဆောင်တွေနဲ့သဘောတူညီမှုမရနိုင်တဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ဖို့ကြံ့ကြာနေတာဖြစ်ပါတယ်
။ရာဇဝမှုအတွက်တန်တရားရှိသူကိုဖမ်းရမှာနိုင်ငံသားအခွင့်အရေးကိုချိုးဖောက်ပြီးရဲတွေကအင်အားအလွန်ကျွန်သုံးတာကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆိုတဲ့ဘော်တီမိုးမြို့တော်ဝန်ရဲ့ပန်ကြားချက်ကိုအမေရိကန်ဗဟိုအစိုးရရှေ့နေချုပ်လော်ရတာလင့်ချ်ကစဉ်းစားနေကြောင်းအမေရိကန်တရားရေးဝန်ကြီးဌာနကပြောပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လဲနာဆင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေစတိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ထိုင်းရတပ်ဖွဲ့ကနေ50ထက်မနည်းကိုလူကုန်ကူးမှုနဲ့ဆက်ဆက်ပတ်သက်နေတယ်လို့တန်တရားရှိတဲ့အတွက်အရေးယူဆောင်ရွက်နေတယ်လို့ထိုင်းရဲချုပ်ကပြောပါတယ်ဒါအပြင်ထိုင်းဝန်ကြီးချုပ်ကလည်းမလေးရှားနယ်စပ်ကလူကုန်ကူးနေတဲ့စခန်းတွေကို10ရက်အတွင်းရှာဖွေပြီးပိတ်ပစ်ဖို့အမိန့်ပေးထားပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့သတင်းတပတ်ကျော်ကထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်ကဆုံခလာခရိုင်ထဲမှာရုပ်အလောင်းတွေတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံကလူကုန်ကူးမှုနဲ့ပတ်သက်ဆက်နွယ်သူတွေလို့တန်တရားရှိတဲ့ရဲအာဏာပိုင်တွေကိုပါစစ်ဆေးရေးယူနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်ထားတဲ့ Burma Rohingya Association Thailand အဖွဲ့ကဦးမောင်ကျော်နုကတော့ဒီလိုဖမ်းဆီးစစ်ဆေးမှုတွေဟာလူကုန်ကူးမှုမှာပါဝင်ပတ်သက်သူတွေအတွက်သင်ကန်းစာဖြစ်သွားနိုင်တယ်လို့ပြောပါတယ်
။ Police တွေဆိုလို့ရှိရင်သူတို့အစိုးရပြုံလိုက်မဟုတ်တော့မှကျွန်တော်ပြီးကြလို့အယောက်ရင်းအစီလောက်တော့သူတို့အဆက်ဖြစ်တော့ပါပြီ။သူတို့ပြောင်းရှင်းလိုက်ပြီးသူတို့တော့ဒီ motion လုပ်တဲ့အနောက်ဘက်တို့ဒီနေရာပြောင်းလာတယ်ပါလို့ရှိပါတယ်။ဟုတ်လားကောင်းပါတယ်။ဟလာတင်ကန်းသားကိုဖြစ်တော်ပါမယ်
။ရိုဟင်ဂျာတွေကိုလူကုန်ကူးမှုနဲ့ပတ်သက်လို့ထိုင်းလုံခြုံရေးကောင်စီအတွင်းရေးမှူးမစ္စတာအနုစစ်ကတော့ဒီကနေ့မှပဲသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
။ဒါแน่นอนครับการสืบสวนสอบสวนมันต้องขยายผลก็อาจจะเห็นภาพที่จะกว้างขึ้นอันนี้เป็นความจริงจังของรัฐบาลที่จะผลักดันกับเคลื่อนในเรื่องของโรฮิงญา
ဒီလိုလူကုန်ကူးတဲ့စခန်းတွေမြောက်နှံထားတဲ့နေရာတွေတခြားနယ်မြေတွေမှာရောရှိနေသေးသလားဆိုတာကိုစစ်ဆေးနေကြောင်းအလားတူဖြစ်ရမျိုးတွေအိနီနာချင်းနိုင်ငံတွေမှာကောရှိနေသလားဆိုတာကိုလည်းစုံစမ်းနေကြောင်းနဲ့ရိုဟင်ဂျာရဲ့နဲ့ပတ်သက်လို့လူကုန်ကူးမှုခွင့်ဆက်တွေကိုတေချာစုံစမ်းဖော်ထုတ်သွားမယ်လို့ပြောသွားပါတယ်လူကုန်ကူးမှုပြဿနာတွေကိုဖြေရှင်းဖို့အခုအစိုးရလက်ထက်မှာတေချာချာလှုပ်ဆောင်နေပါတယ်ဆိုပြီးတော့လည်းပြောသွားပါတယ်ဒါအပြင်နိုင်ငံတော်လုံခြုံရေးနဲ့လူအခွင့်အရေးညီမျှအောင်လုပ်ဖို့လိုကြောင်းရိုဟင်ဂျာတွေအပြင်တခြားလူကုန်ကူးမှုတွေကိုပါအစစ်စစ်အရေးယူသွားမှာဖြစ်ကြောင်းပြောကြားသွားခဲ့တာပါမြန်မာပြည်အနောက်ချမ်းရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေတရားမဝင်လေတွေနဲ့လူတွေကိုတယ်ဆောင်လာရမှာတချို့ကတော့အလောက်ကန်ရှာဖွေလိုတဲ့ရွှေပြောင်းလိုသမားတွေပါဝင်ကြပါတယ်ထိုင်းရေတပ်ကလည်းမကြာခဏဖမ်းဆီးမိတယ်လို့ထိုင်းနိုင်ငံဖမ်းကားခရိုင်အတွင်းမှာလည်းဖမ်းဆီးမိတာတွေရှိနေပါတယ်သူတို့ကိုထိန်းသိမ်းရေးစခန်းပို့ထားပေမဲ့ခက်ပြေးလွတ်မြောက်သွားတာတွေလည်းရှိတယ်လို့အဲ့ဒီနေရာတွေကနေပြန်လွတ်သွားတဲ့အခါမှာလည်းရောင်းစားခံရမှုတွေရှိနေတယ်ဆိုပြီးဥမောင်ကျော်နုကဆက်ပြောသွားပါတယ
်ကိုစေကျော်ရနုံဟာလူကုန်ကူးတဲ့လူရဲ့လက်ရုပ်ကိုရောက်သွားတယ်ဗျဘယ်လိုရောက်လဲဆိုတော့သူတို့ပြန်လုပေးမယ်ဆိုပြီးတော့အလောင်းကနေပြီးတော့ကောက်တော့ကိုပို့ပေးမယ်ဆိုပြီးတော့လုပ်ပေးမယ်လို့ဒီကြားမှာပဲအပြန်နေစက်ကနေပြီးတော့ပြန်လုပေးရဆိုတဲ့နေရာနေပြီးတော့ပြန်ကြည့်တော့ကသူတို့လက်ထဲမှာပဲရောက်သွားတယ်ဗျ
ဒီလိုရွှေပြောင်းအခြေချနေထိုင်သူတွေနဲ့ပတ်သက်လို့လူကုန်ကူးခံရမှုတွေရှိနေတဲ့အတွက်ထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ခိုက်ရေးနဲ့ပတ်သက်လို့ဝေဖန်ခံနေရတာပါဒီအတွက်ထိုင်းနိုင်ငံမှာစစ်အစိုးရတက်လာပြီးတဲ့နောက်တင်းတင်းကြပ်ကြပ်တေးတေးချာချာကိုက်တွယ်မှုတွေလှုပ်လာပါတယ်အခုလိုမျိုးရုပ်အလောင်းတွေတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ထိုင်းအစိုးရအနေနဲ့လူကုန်ကူးမှုမှာပါဝင်ပတ်သက်နေသူတွေကိုအရေးယူဆောင်ရွက်တာတွေအပြင်လူကုန်ကူးမှုမှာပါဝင်ပတ်သက်နိုင်တယ်လို့တန်တရားရှိတဲ့ရဲအရာရှိတဲ့ဒေသဆိုင်ရာနိုင်ငံရေးသမားတွေကိုပါစစ်ဆေးရေးရမှုတွေလှုပ်လာခဲ့တာပါဒီအစိုးရလက်ထက်မှာတိတိကျကျကိုက်တွယ်ဖြည့်ရှင်းမယ်ဆိုတာကိုယုံကြည်ကြောင်းဦးမောင်ကျော်နုကတော့ဆက်ပြောသွားပါတယ
်ယုံကြည်ပါတယ်ကျွန်တော်ယုံကြည်ပါတယ်ဒီအခုတက်လာတဲ့အစိုးရဟာတက်ရှင်းမှာပဲကျွန်တော်လုံးဝယုံကြည်ပါတယ်တခြားဆူရရတဲ့တော်လုံးမှာပါဒီဖြစ်မှာပါဒီပမာဆူရရလည်းဒီဥတိစီဆူရရလည်းဒါပူပေါင်းဖို့ကောင်းပါတယ်ဒါပူပေါင်းအောင်လို့ဒီကနေပြီးတော့ဆက်ပြေတယ်လို့ကျွန်တော်တင်ပြပါတယ
်အခုဆိုရင်မြေမြုပ်ထားတဲ့ကျင်းပေါင်း30ကျော်40လီပါရှာဖွေတွေ့ရှိခဲ့ရမှာရုံလောင်း32လောင်းကိုရှာဖွေတွေ့ရှိခဲ့ပြီဖြစ်ပါတယ်တေဆုံးသူတွေဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရွှေပြောင်းအခြေချသူတွေဖြစ်ထိုင်းနိုင်ငံပိုင်းတွေကပြောဆိုခဲ့ပြီးသူတို့တွေဟာမလေးရှားနိုင်ငံကိုသွားဖို့အတွက်ထိုင်းနိုင်ငံကိုတထောင်သားစခန်းအဖြစ်အသုံးချခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်ဒီကနေ့မှာပဲထိုင်းနိုင်ငံတောင်ပိုင်းဖန်းကားခရိုင်တကွာပါဆိုတဲ့နေရာမှာစလွန်ကားရဲ့နောက်ခန်းမှာမြန်မာနိုင်ငံသားရွှေပြောင်းလူသမားတွေကိုထည့်ပြီးလူကုန်ကူးခဲ့တဲ့ထိုင်းလူမျိုးတို့ကိုလည်းဖမ်းဆီးမိခဲ့ပါတယ်လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖြတ်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကို TR2 လို့ခေါ်တဲ့စောင့်ကြည့်စီရင်ထဲမှာထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့ TR3 အစိုးဆုံးအဆင့်ကိုတတ်မှတ်ခံထားရပါတယ်ဒီအတွက်ထိုင်းနိုင်ငံရဲ့အာဏာသိမ်းစစ်အစိုးရဟာနိုင်ငံတကာအစိုးရတွေနဲ့တွေ့ဆုံပြီးလူကုန်ကူးမှုတွေပပြအောင်ဆောင်ရွက်သွားမှာဖြစ်ကြောင်းလူကုန်ကူးမှုနဲ့နိုင်ငံတော်လုံခြုံရေးအတွက်ရွှေပြောင်းလူသမားတွေကိုစီစစ်ရေးလုပ်ငန်းတွေကိုအဓိကထားလှုပ်ဆောင်ခဲ့ပါတယ်ရှင်
မအေးမှာစုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့ကချင်ပြည်နယ်ဘက်ကစစ်ရေးတင်းမာမှုအခြေအနေဘက်ကိုလည်းအလှည့်ပေးပါဦးမယ်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကင်တပ်အားလုံးပါဝင်ရေးဆိုတာကိုကျင့်ပပြီးစီခဲ့တဲ့တန်ဆန်းညီလာခံမှာတိုင်းရင်းသားထိပ်သီးတွေသဘောတူခဲ့ပေမဲ့လက်ရှိအစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တချို့ကြားအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်ကိုတော့မူလအတိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်အစိုးရနဲ့ရထားတဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်စာချုပ်မူကြမ်းမှာပြင်ဆင်ကျင်တဲ့အချက်တွေအတော်များများရှိနေတယ်လို့လည်းတိုင်းရင်းသားလက်နက်ကင်တို့ဘက်ကပြောပါတယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တချို့ရဲ့အပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်ရှစ်ဆက်သွားနိုင်မဲ့အခြေအနေအသေးစိတ်ကိုမက်တိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကင်တပ်တွေအားလုံးပါဝင်ဖို့ဆိုတာကိုဝါပြည်သွေးစည်းညီညွတ်ရေးတပ်ရဲ့ဌာနချုပ်ပန်ဆန်းမှာပြုလုပ်ခဲ့တဲ့တိုင်းရင်းသားထိပ်သီးတွေရဲ့ညီလာခံမှာတိုင်းရင်းသားခေါင်းဆောင်တွေသဘောတူလိုက်ကြတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိတိုင်းရင်းသားလက်နက်ကင်တို့ရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT နဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီ UPWC တို့ကြားရရှိထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းသဘောတူညီချက်ကိုတော့မူလအစီအစဉ်တိုင်းဆက်ပြီးအကောင့်ထည့်ဖို့မယ်လို့ NCCT အဖွဲ့ဝင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခေါကာကပြောပါတယ
်။အဲ့ဒါမူကြမ်းလည်းမူကြမ်းဆင်းတဲ့အဲ့ဒီမှာပါခဲ့တဲ့အဖွဲ့ဝင်တွေဆက်သွားမှာပေါ့။ဆက်သွားမယ်ဆိုတော့ဒါကိုလည်းပဲကျွန်တော်တို့ဒီအဖွဲ့ဝင်အားလုံးက NCCT အဖွဲ့ဝင်အားလုံးကကျွန်တော်တို့အခုဒီပန်ဆန်းညီလာခံမှာမတက်နိုင်ဘူးလေ။ဒါကြောင့်ဒီအဖွဲ့ဝင်အားလုံးတက်နိုင်တဲ့ဟိုလိုက်စားကဲ့သို့ညီလာခံမျိုးကိုကျွန်တော်တို့လော်ကီလာဘက်မှာပြန်ခေါ်ဖို့အစီအစဉ်ထားတယ်။ကြည့်လော်ကီလာမှာဒီလာမကုန်ခင်ခေါ်လို့ပြီးရင်တော့ကျွန်တော်တို့ NCA process ကိုဘယ်လိုအပြည့်ဖြတ်မလဲဆိုတာကျွန်တော်တို့ဟိုလုပ်လို့ရပြီပေါ့ဗျာ။အခုဒီကြားကဒီကောညီလာခံကိစ္စတော့ကြားပေါက်ပေါ်လာတာဖြစ်ပြီးတော့သူတို့အနေနဲ့ဝင်ရောက်ပြီးတော့အားဖြည့်ကူညီတဲ့သဘောပါပဲအနောက်ရှက်တော့မရှိပါဘူးသို့တော်သူတို့လည်းဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးကျွန်တော်တို့ NCA လုံနေတဲ့လူတွေဆက်လုပ်ပါလေအပြီးပြပြအောင်လုပ်ပေါ့ဒါတော့သူတို့အားပေးပါလား
တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက်စာချုပ်မူကြမ်းမှာတော့ NCCT အဖွဲ့ဝင်တိုင်းနာလက်နက်ကင်တို့ဘက်ကပြင်ဆင်လို့တဲ့အချက်တွေရှိနေသေးပါတယ်ဒီချက်တွေကိုလည်း NCCT အဖွဲ့ဝင်တွေအားလုံးပါဝင်မဲ့ထိပ်သီးညီလာခံကဆုံးဖြတ်မှာဖြစ်တယ်လို့ NCCT ကနေနှုတ်ထွက်လို့တယ်လို့ပြောဆိုထားတဲ့ကိုကန့်လက်နက်ကင်တပ် MNDAA တအန်းတပ်မတော် TNLA ရခိုင်ပြည်တပ်မတော် AA တို့အရေးကိုလည်းဆွေးနွေးဆုံးဖြတ်ဖို့လည်းရှိတယ်လို့ဗိုလ်မှူးကြီးခေါကာကပြောပါရယ် တနိုင်ငံလုံးအပြစ်ခံရစေးရေးသဘောတူညီချက်စာချုပ်မူကြံရှေ့ဆက်သွားနိုင်ဖို့အတွက်တိုင်းရင်းသားထိပ်သီးညီလာခံမကျင်းပခင်ဒီအပိုင်းအတွင်းမှာပဲအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီ UPWC နဲ့ NCCT ခေါင်းဆောင်တို့တွေ့ဆုံဖို့လည်းရှိနေတယ်လို့မြန်မာငြိမ်းချမ်းရေးစင်တာရဲ့အကြီးအကျယ်ပေးဦးလာမောင်ရွှေကပြောပါတယ
်။ဟိုပတ်စားနေပြည်ဆင်းလာမဲ့ခေါင်းဆောင်ကော်မတီတို့ပြည်နေကြမှာတွေ့နေတယ်ကျွန်တော်တို့လည်းအလုပ်အဖွဲ့တွေအနေနဲ့ပေါ့လေ SCCD ခေါင်းဆောင်အနေနဲ့လည်းအတွက်ဆုံးနိုင်မှုကျွန်တော်တို့ဘက်ကတော့ဖြစ်နေပါတယ်အဲ့ဒါရပ်ပိုင်းတွေဖြစ်မယ်လို့ကျွန်တော်တို့ထင်ပါတယ
်လက်ရှိ NCCD အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနှုတ်ထွက်မယ်ဆိုတဲ့ကိစ္စတွေကလည်းလက်ရှိအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့အပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်ပေါ်မှာထိခိုက်မှုမရှိနိုင်ဘူးလို့လည်းမြမငင်းချမ်းရေးစင်တာရဲ့အကြီးအကျယ်ပေးဦးလာမောင်ရွှေကဆက်ပြီးပြောပါတယ
်ဘိုးကော်မတီနဲ့လုပ်ငန်းကော်မတီရဲ့ဒီပေးထားတဲ့မူတန်းမှာ pilot trial လုပ်နေတဲ့စစ်ထုတ်ထွက်နေတဲ့ NCV ကိုထိုးဖို့လို့ပေးထားတဲ့ဖြစ်တဲ့အတွက်ပေါ့လေအဲတော့ခုနကအပွဲတွေအနေနဲ့ NCCP ကထွက်တာမထွက်တာတော့ဒီအပွဲတွေကဘောတော့ကျွန်တော်တို့မြင်တာကတော့ NCCP ကတော့ organization မဟုတ်ဘူးကြာကာတော့ working team ဖြစ်တဲ့အတွက်ကပိတ်ပြီးတော့အကြောင်းလည်းမရှိဘူးပူးကြနေလို့တော့ကျွန်တော်တို့မှတ်ယူနေကြ
ပြီးဆုံးသွားတဲ့ပန်ဆန်းညီလာခံမှာတော့အပြစ်ခတ်ရစေးရေးမှာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ဖို့လက်ရှိအစိုးရရဲ့ထိုးစစ်တွေကိုချက်ချင်းရပ်ဖို့တောင်းဆိုသလိုအပြစ်ရပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာအားလုံးပါဝင်နိုင်ဖို့ဆိုတာတွေကိုတိုင်းရင်းသားခေါင်းဆောင်တွေကသဘောတူတောင်းဆိုတာဖြစ်ပါတယ်။တိုင်းရင်းသားတို့ရဲ့လူလာချက်တွေဟာမြန်မာအစိုးရရဲ့သဘောထားနဲ့သိပြီးကြွားချတာမတွေ့တာမို့တနိုင်ငံလုံးအပြစ်ခတ်ရစေးရေးလုပ်ငန်းစဉ်ဟာစီစဉ်ထားတဲ့အတိုင်းရှေ့ဆက်သွားနိုင်မယ်လို့မျှော်လင့်တဲ့အကြောင်းမြန်မာငင်းချင်ရေးစင်တာအကြီးအကျယ်ပေးကပြောဆိုပါရရှင်
။မတင်ကီထိုက်ပြောပြခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးဝတ်ဒေသပန်ဆက်မှကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်တို့ရဲ့ညီလာခံအခြေအနေကနေအခုတခါတော့ကချင်ပြည်နယ်ဘက်မှနှစ်ရက်ကြာဖြစ်နေတဲ့တိုက်ပွဲဘက်ကိုလည်းအလှည့်ပေးပါရစေရှင်။ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်နန်လင်းပါကျေးရွာမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးဒီကနေ့မှာတော့အစိုးရတပ်ဖက်ကလေချောင်းပစ်ကူပါအသုံးပြုတိုက်ခိုက်လာတယ်လို့ KIA ဘက်ကပြောပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီတိုက်ပွဲဟာအစိုးရနဲ့ KIA အကြားကချင်ပြည်နယ်အတွင်းပြစ်ခတ်တိုက်ခိုက်တာတွေလျှော့ချဖို့ဆောင်ရွက်နေချိန်ပြန်လည်ဖြစ်ပွားတာဖြစ်ပြီးမနစ်နေကင်းပိုင်းတစ်ချိန်နဲ့ဒီကနေ့မနက်ကနေနေကင်းထိတစ်ချိန်ဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပဋိပက္ခညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးဇော်တောင်ကအခုလိုပြောပါတယ
်တိုက်ပွဲကဖြစ်တာကမနစ်ကနေ့လေတမိုင်လောက်ကနေစဖြစ်တယ်မနစ်20လောက်ဖြစ်မှတန်ရင်ပါတယ်ပြီးတော့ဒီနေ့ဆောင်နိုင်ကျော်လာကနေတန်းဖြစ်တယ်နေ့လယ်နိုင်တော့မှာကတော့အဲ့ဒီလေရင်းမစီးနဲ့လာဖြစ်တယ်စနိုင်ဟောင်းဝင်ချင်မှာအဲ့ဒီစက်တလတ်လင်းနဲ့ဖြစ်တာပေါ့ဘုံချသလားမချဘူးလားလားကျွန်တော်တကယ်မသိလားသေးဘူးအဲ့ဒီဟာကအရင်နှစ်တည်းမှာတိုက်ပွဲအကြီးကြီးဖြစ်တဲ့နေရာပေါ့နမ်လင်းပါ
နန်လင်းပါရွာဟာ2013ခုနှစ်ကတိုက်ပွဲပြင်းထန်ခဲ့တဲ့နေရာဖြစ်ပြီးရွာသားတွေဟာတခြားကိုပြောင်းရွှေ့နေထိုင်နေကြပါတယ်ပြီးခဲ့တဲ့နှစ်ကတော့ KIA တပ်ဖွဲ့တွေအဲ့ဒီရွာမှာပြန်လည်နေရာယူထားပြီးတဲ့နောက်အခုလိုတိုက်ပွဲဖြစ်ပွားခဲ့တာပါလောလောဆယ်မှာတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရဘက်ကအကြောင်းကြားထားတယ်လို့လည်းဗိုလ်မှူးကြီးဇော်တောင်ကပြောပါတယ
်ကျွန်တော်နေတဲ့ရွာမှာမနေ့ကအဲ့ဒီစစ်ကြောင်းတောင်ဝင်လာတဲ့အတွက်ကြောင့်တိုက်ပွဲတင်ဖြစ်တာပါကျွန်တော်တို့ဘက်ကနေဟိုမနေ့ကနေ့ဖြစ်ရင်ဖြစ်ချင်းလို့ဟိုဘက်ကပြည်ပခအဖွဲ့ကောင်းဆောင်ဗိုလ်မှူးကြီးတန်းအောင်နဲ့ညီညွတ်ပိုင်းပိုင်းရောအဓိကကျွန်တော်အဆောင်ချပါတယ်ဒါပေမဲ့ဒီဘက်တော့မဲဒီပစ်တင်မောင်ခိုးဗမာတွေကိုလိုက်လံရှင်းလင်းတဲ့စစ်ကြောင်းကိုကျွန်တော်တို့ကြည်ကပဲနောက်ဆက်ပစ်ခတ်တယ်တိုက်ခိုက်တယ်ဆိုတဲ့ပုံစံမျိုးပဲသူတို့ပြောတယ
်အစိုးရဘက်ကတော့အကြောင်းပြန်ကြားတာမရှိသေးဘူးလို့လည်းဆက်ပြောပါတယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့စစ်စင်ရေးကုကဲမှုဌာနချုပ်ဗမော်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဗမော်မျိုးနယ်အုပ်ချုပ်ရေးမှူးကတော့တိုက်ပွဲဖြစ်ပွားတယ်ဆိုတာသိရပေမဲ့အခြေအနေအသေးစိတ်ကိုမသိရကြောင်းပြောပါတယ်။ပြီးခဲ့တဲ့ AB လအတွင်းကလည်းဖားကတ်နဲ့တနိုင်းမျိုးနယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီး AB လ29ရက်နေ့မှာတိုက်ပွဲတွေလျှော့ချနိုင်ဖို့အတွက်အစိုးရနဲ့ KIO ရဲ့ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေမြစ်ကြီးနားမြို့မှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာတိုက်ပွဲဖြစ်ပွားရမှာဘသူကစတင်ပစ်ခတ်တယ်ဘသူကနေကျော်ဝင်ရောက်တယ်ဆိုတာကိုပူးတွဲစစ်ဆေးဖို့အတွက်သဘောတူခဲ့ပေမဲ့အကောင့်ထဲပေါ်နိုင်တာတော့မရှိခဲ့ပါဘူး ဒီလ6ရက်နေ့ကဝပီသွေးစည်းညင်ညူရေးတက်မတော် UWSA ဌာနချုပ်ပန်ဆန်းမှာကျင်းပပြီးဆုံးသွားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့တနိုင်ငံလုံးပြစ်ခတ်ရက်စဲဖို့နဲ့ရေရှည်တည်တမ်းနဲ့ငြိမ်းချမ်းရေးရရှိဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပြပြားစေတဲ့ထိုးစစ်တွေကိုရက်ဆိုင်ဖို့အတွက်တောင်းဆိုထားပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာမလကုံပိုင်းကတပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းကိုနှစ်ဖက်သဘောတူလက်မှတ်ရေးထိုးထားပြီးဒီလကုံဓမ္မမုတ်ဇွန်လဇန်းမှာဒီမူကြမ်းကိုအတည်ပြုလက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်ထားကြပါတယ်
။ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုကိုမှုစောပြပြသွားခဲ့တာပါရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေတနေ့9ချိန်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေမှာတော့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေတရင်ဆောင်ပါတုံသက်ချက်နဲ့ဗဟုသုတရပွဲကန္တာအစုံလင်ကိုနားဆင်နိုင်ကြပါတယ်။ website လိစာက burmese.voanews.com ဖြစ်ပါတယ်ရှင
်။ဆောရှင်ရခင်မြန်မာနိုင်ငံသားတွေဟာအခုဆိုလို့ရှိရင်နိုင်ငံတကာအရရလုပ်ငန်းအစုံမှာတွေ့ရတယ်လို့ပဲမကြာသေးခင်ကပြဿနာရအချို့မှာလဲမြန်မာနိုင်ငံသားတွေကကြားမှာမိသားပင်ဖြစ်ပြီးတော့ပတ်သက်လာမှုတွေတွေ့ရပါတယ်။ဒါ့အပြင်မြန်မာနိုင်ငံကတရားမဝင်ရှေ့ပြောင်းလုပ်သားတွေရဲ့ပြဿနာကလည်းဒီပတ်ဝန်းကျင်နိုင်ငံတွေမှာကြီးထွားနေသေးပါ။နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဒီပြောင်းလဲလာရဆိုတဲ့မြန်မာနိုင်ငံဘက်ကဘာတွေများလှုပ်ဆောင်ပေးခဲ့ပြီလဲပေးနေပြီလဲဒီအခြေအနေကိုသုံးသပ်ဖို့အတွက်လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလူတဲ့ဒီပြောဆိုလူတဲ့မိမြလူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူတဲ့တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလံဆွေးနွေးကန်တွေကိုစနေနဲ့အင်္ဂါညတိုင်းမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစနေညပိုင်းမှာပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ကျမတို့အတန်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေရှင်။အခုတော့ကြာသာပတင်းနေညနေပဲအစီအစဉ်အဆုံးမသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
။ Sorry Arabia ဦးဆောင်တဲ့ရေမင်းကဝင်းဟင်းစစ်စင်ရီခိတရန်နာဖို့ပန်ချမ်းမဲ့ဆွေးနွေးပွဲအတွက် Sorry Arabia နိုင်ငံကိုရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး John Kerry ကဒီကနေ့ရေမင်းသမရ Abdul Rabu Mansour Hadi နဲ့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်။Sorry ဦးဆောင်တဲ့လေချောင်းစစ်စင်ရီခိတရန်နာဖို့အတွက်ဝန်ကြီး Kerry ကပြောကြားခဲ့တာဖြစ်ပြီးတက်ဆိုင်ရာအဖွဲ့အားလုံးလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလိုက်နာဖို့လည်းပြောကြားခဲ့တာပါ။ဝန်ကြီးဟာဒီကနေ့ Sorry နိုင်ငံခြားရေးဝန်ကြီးအသစ်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူကဗော်တူဖူးနေမှာအစိုးရတပ်ဖွဲ့ကိုဖွဲ့လိုက်နိုင်ပြီဖြစ်ပါတယ်။ဗော်တူဖူးညာတကောင်ရန်တက်မှတ်ချိန်မတိုင်ခင်ကလေးမှာပဲဂျူးရှုံလက်ရဆွမ်းပါတီနဲ့ညှိနှိုင်းမှုတွေအဆင်ပြေသွားခဲ့တာပါ။မစ္စတာနန်တန်ယာဟူရဲ့လီဂိုပါတီကလွှတ်တော်မှာ120မှာ61နေရာနဲ့ကပ်ပြီးအမတ်နေရာအများစုကိုရသွားတာဖြစ်ပါတယ်။လူကုန်ကူးသူတွေနဲ့ဆက်နွယ်နေတယ်လို့တန်ရက်ရှိတဲ့ထိုင်းရဲ90ကျော်ကိုအရေးယူခဲ့တယ်လို့ထိုင်းရဲချုပ်ကချက်တဲ့ပရင်းနေမှာပြောကြားလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အောင်ချာကထိုင်းနိုင်ငံနဲ့လူကုန်ကူးသူတွေရဲ့စခန်းတွေကို10ရက်အတွင်းအပြီးရှင်းနေမှုအမိန့်ထုတ်ပြန်ခဲ့တဲ့နောက်ပိုင်းမှာအခုလိုအရေးယူမှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။မန္တလေးမြို့ကတောင်တမန်အင်းထဲမှာငါးရီအများပြားသေဆုံးတဲ့တင်အင်းရဲ့ညဉ့်ညမ်းတာဟာဆက်ယုံတွေကဆွန့်ပစ်ပစ္စည်းတွေကနေဖြစ်လာတာကြောင့်ဆိုပြီးတောင်တမန်အင်းအနီးဆက်မှုဆုံးမှရှိတဲ့ဆက်ယုံတချို့ကိုတရားစွဲဖို့အတွက်မန္တလေးမြို့ရောစီမံသားရေးကော်မတီကပြင်ဆင်နေပါနေတာပါဒါဟာလှုပ်ဆောင်တဲ့ကိစ္စဖြစ်ပေမဲ့တောင်တမန်အင်းမပြည့်စုံအောင်ထိန်းသိမ်းပြုပြင်ဖို့အတွက်တခြားအများပြားလှုပ်ဆောင်စရာရှိတယ်လို့ပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကပြောပါတယ
်ကြာသာပတင်းနေ့ညနေပဲနောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးသွားခဲ့တာပါအခုညနေအစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ skip sis ဖြစ်ပါတယ်ထုတ်လွှင့်ပေးနေတဲ့အခုရေဒီယိုရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.